ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးရဲကျုပ်စုရချက်ဟပ်ဖန်တဲ့အဖွဲ့ဝင်တွေဟာဒီဇင်ဘာလ20ရက်နေ့ကမဲဆောက်မြို့မဲခုရက်ကွက်ကမြန်မာအလုံသမားတွေအလုံလုံကိုင်နေတဲ့စစ်ရုံကိုလာရောက်ပြီးစစ်ဆေးမှုလုပ်ခဲ့တာပါအလုံသမားတွေဟာတနေ့ကိုရှင်းနိုင်ကနေ17နိုင်လောက်ထိခိုင်းစေခံရကြောင်းတခါတည်းမှာပြည့်ရမရှိဘဲနေ့စဉ်အလုံလုံနေရကြောင်းညတကောင်ထိအချိန်ပိုကြီးအနေငယ်သာရရှိပြီး ပါတိုင်ကြားမှုအပြီးလာရောက်စစ်ဆေးတာတွေလည်းရှိခဲ့ပါတယ်ဒီနောက်မှာတော့တနှစ်ကျော်ကြာကြာတဲ့အခါမှာအခုလိုစစ်ဆေးမှုတွေထပ်ဖြစ်လာတာပါထိုင်းလာဝကရဲချုပ်စူရချိတ်ဟဖန်ကမြန်မာလူသမားတွေရဲ့လူခွေရေးချိုးဖောက်ခံရမှုတွေကိုဖြေရှင်းဆောင်ရွက်ပေးနိုင်ဖို့အတွက်လာရောက်စစ်ဆေးခဲ့တာဖြစ်တယ်လို့လည်းထိုင်းဘာသာနဲ့အခုလိုပြောသွားပါဗျ။
ไม่ได้เป็นเกมการเมืองนะที่จะทําให้ที่รีพอร์ตตกหรือไม่ตกแต่เรื่องนี้เนี่ยเมื่อผมลงมาดูนะครับเรื่องนี้เป็นความเดือดร้อนนะของคนพม่าเองนะครับเราต้องทําใจอย่างนี้ว่า
ကျွန်တော်တို့အနေနဲ့ဒီကိစ္စကိုလာရောက်စစ်ဆေးရတာကတော့မြန်မာနိုင်ငံသားတွေအမှန်တကယ်အလို့သမားအခွင့်အရေးချိုးဖောက်ခံရမှုပြဿနာတွေကိုရင်ဆိုင်နေရပါတယ်စစ်ဘေးစစ်ဒဏ်ကနေထွက်ပြေးလာရတဲ့မြန်မာနိုင်ငံသားတွေကိုအခုလိုမျိုးဖိနှိပ်ခံရတာနဲ့ပတ်သက်ပြီးဒီဆက်ရုံကိုကိုယ်တိုင်သွားရောက်စစ်ဆေးပြီးပါပြီလွဲချော်နေတာတွေကိုလည်းတွေ့ရပါတယ်အထူးသဖြင့်လောက်အားကလစာကိုအစိုးရသတ်မှတ်ထားတဲ့ဥပဒေပါလောက်အားကထက်နှိမ့်ချပြီးရနေတာကြောင့်ဒါတွေကိုသက်ဆိုင်ရာတရားရေးဌာနထံတင်ပြသွားမှာဖြစ်ပါတယ်ဆိုပြီးပြောသွားတာပါအလို့သမားခွေရေးချိုးဖောက်ခံရတဲ့မြန်မာလူသမား134ဦးကတော့သူတို့ရဲ့နှင်နာကြီးအဖြစ်ထိုင်းဘတ်ငွေ5တန်းကျော်ရရှိဖို့အတွက်အလို့သမားတွေဘက်ကတောင်းဆိုထားတယ်လို့လည်းသိရပါတယ်အခုဆိုရင်မြန်မာနိုင်ငံရဲ့အခြေအနေကြောင့်ကစီးပွားရေးအခြေအနေကြောင့်ပါအလို့ကန်ရှာဖွေလူသူတွေဟာနေစဉ်ထွက်လာနေပြီးဆေးရနာသိမ်းပြီးတဲ့နောက်တက်ပီနဲ့မဲဆောက်မြုပ်ကိုလူ6000ထက်မနည်းရောက်ရှိလာပါတယ်။သူတို့တွေဟာရရအလုပ်တွေကိုလုပ်ကင်နေကြရပြီးတနည်းလုံအားကဟာဘတ်ငွေ130ကနေဘတ်180လောက်ထိပဲရကြသူတွေလည်းရှိပါတယ်။ထိုင်းအစိုးရကတော့ဥပဒေပါတနည်းလုံအားကကိုဘတ်ငွေ330ကျော်ထိတိုးမြင့်ပေးထားပေမဲ့ထိုင်းမြန်မာနယ်စပ်တွေမှာတော့ဥပဒေပါလုံအားကအတိုင်းရရှိသူတွေကနည်းပါးပါတယ်။လောကလာစာဥပဒေတိုင်းမပေးခဲ့တဲ့စိတ်ယုံကိုတွားရောက်ဆစ်ဆေးခဲ့တဲ့ထိုင်းလောကရဲချုပ်ဟာထိုင်းမြန်မာနယ်စပ်မှာမြန်မာနိုင်ငံသားတွေလူကုန်ကူးခံရမှုနဲ့ပတ်သက်ပြီးတော့လဲမဲဆောက်မြို့ကအာဏာပိုင်အဖွဲ့အစည်းတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံဆွေးနွေးသွားခဲ့ပါတယ်ရှင်